သောရရှင်များရှင်ကျမတင်ကီထိုက်ပါအမေရိကန်လွှတ်တော်အဆောက်အအုံမှပြီးခဲ့တဲ့သတင်းပတ်တွေအတွင်းသမ္မတဒေါ်နယ်ထရန့်ကိုထောက်ခံသူတွေသွေးတွေတန်ယူစူပူအောင်ချမှုဖြစ်ခဲ့တာကြောင့်သမ္မတထရန့်ရဲ့စီးပွားရေးအဖွဲ့နဲ့ချုပ်ဆိုထားတဲ့ကန်ထရိုက်တွေအလုံးကိုဖျက်သိမ်းမဲ့အကြောင်းနယူးယောက်စီးတီးကကြေညာခဲ့ပါတယ်သမ္မတထရန့်ရဲ့သားဖြစ်သူအဲရစ်ထရန့်ကတော့ဒီကြေညာချက်ကိုကန့်ကွက်ရှုတ်ချလိုက်ပြီးရင်ဆိုင်တုံ့ပြန်သွားမယ်လို့ပြောဆိုထားပါတယ်ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြပေးပါမယ်ရှင်သမ္မတဒေါ်နယ်ထရန့်ရဲ့မိုးရက်မြေနယူးယောက်စီးတီးကထရန့် organization နဲ့ချုပ်ဆိုထားတဲ့ contract အလုံးကိုဖျက်မဲ့အကြောင်းမြို့တော်ဝင် De Blasio ကကြေညာခဲ့တာပါမြို့တော် Washington DC က Congress အဆောက်အအုံမှာရွေးကောက်ခံသမ္မတ Joe Biden ကိုလွှတ်တော်ကတရားဝင်အတည်ပြုတဲ့လုပ်ငန်းစဉ်အတွင်ထရန့်ထောက်ခံသူတွေဝင်ရောက်စီးနှင်တာကြောင့်လူသေဆုံးဒဏ်ရာရမှုတွေဖြစ်ခဲ့ပါတယ်။ဘလို့ပုံစံမျိုးဘလို့နီလန်းမျိုးဘလို့လောက်ရံမျိုးနဲ့မှခွင့်လွတ်နိုင်စရာမရှိတဲ့ဒီဖြစ်ရပ်နဲ့နယူးယောက်မြို့ကပတ်သက်မှာမဟုတ်ဘူးလို့မြို့တော်ဝင်ဘီလ်ဒီဘလက်စီယိုကဇန်နဝါရီလ23ရက်နေ့ဗုဒ္ဓဟူးနေ့ကတရားဝင်ကြေညာချက်ထုတ်ခဲ့တာပါ
။ President of the United States directed a mob againstthe United States Capitol against the Congress while it was engaging in a constitutional war.
ဒီကဥပဒေနဲ့တရားဝင်ရွေးကောက်ခံကိုစလဲမဲရီကိုရေးတွက်ဆောင်ရွက်နေခြင်းလွတ်တော်ကိုလူအုပ်နဲ့ဆန့်ကျင်ဖို့အမေရိကန်သမ္မတကညွှန်ကြားခဲ့ပါတယ်။ဥပဒေချိုးဖောက်တဲ့လုပ်ရကြောင်း Trump Organization နဲ့ Contract အလုံးကိုနယူးယောက်မြို့ရဲ့လုပ်ပိုင်ခွင့်နဲ့ရုပ်သိမ်းဖို့ဆုံးဖြတ်ထားပါတယ်။ဘာစီးပွားရေးမှာဆက်ပြီးမလုပ်တော့ပါဘူး။contract အတုံးနှုံအရာတရားဥပဒေနဲ့မညီတဲ့လုပ်ရက်တွေလုပ်နေတာနဲ့တရားဥပဒေနဲ့မညီတဲ့လုပ်ရက်တွေကျူးလွန်ခဲ့ရင်သူတို့အနေနဲ့ contract တွေအလုံးကိုရုပ်သိမ်းခွင့်ရှိပါတယ်လို့မြို့တော်ဝင် De Blasio ပြောဆိုသွားတာဖြစ်ပါတယ်နယူးယောက်မြို့ Central Park ကခြားရဟတ်တစ်ခုနဲ့ရေခဲပြင်စကိတ်ကွင်းနှစ်ခုကိုစီမံခန့်ခွဲမဲ့ contract အလုံးကိုရပ်ပစ်ဖို့စတင်ဆောင်ရွက်နေပြီလို့လဲမြို့တော်ဝင် De Blasio ကပြောပါတယ်။ Trump ရဲ့ကုမ္ပဏီကဒီစီမံကိန်းတွေကနေတစ်နှစ်ကိုဒေါ်လာ18တန်းလောက်အကျိုးအမြတ်ရရှိတာဖြစ်ပါတယ်။သမ္မတ Trump ရဲ့သားဖြစ်သူ Eric Trump ကတော့ဒီကြေညာချက်ကိုရှုတ်ချလိုက်ပြီးဒီကိစ္စရင်ဆိုင်ဖြေရှင်းမယ်လို့ပြောဆိုထားပါတယ်။မြို့တော်ဝင် De Blasio ရဲ့မကျွမ်းကျင်ဉာဏ်ဖြင့်မှုအမှန်တရားကိုမထောက်ထားဘဲဗျောင်ကြကြလစ်လျူရှုမှုပြယုတ်တစ်ခုဖြစ်တယ်လို့ Eric Trump ကပြောဆိုပါတယ်။နယူးယောက်မြို့အနေနဲ့ Trump ကုမ္ပဏီနဲ့ချုပ်ဆိုထားတဲ့ contract တွေကိုအဆုံးသတ်ဖို့တရားဥပဒေကြောင့်အရအခွင့်မရှိကြောင်းတကယ်လို့ဆက်ပြီးလုပ်ဖို့ရွေးချယ်မယ်ဆိုရင်တော့ Trump Organization ကိုဒေါ်လာသန်း30ပေးရမှာဖြစ်တယ်လို့ Eric Trump ကပြောပါတယ်။ဒါဟာနိုင်ငံရေးခွဲခြားဆက်ဆံမှုသာဖြစ်ပြီးအာသွန်ခွန်ဆိုင်တုံ့ပြန်ဆောင်ရွက်ဖို့စီစဉ်နေကြောင်းလည်းပြောဆိုခဲ့ပါတယ်။သမ္မတထရန့်ကိုထောက်ခံသူတွေရဲ့ဇန်နဝါရီလ6ရက်နေ့ကရုံးရင်းဆန်ကပ်မှုတွေကြောင့်သမ္မတရဲ့ပုဂ္ဂလိကစီးပွားရေးဆက်ဆံရေးတွေမှာစူးစူးရွာရွာတက်ရောက်ထိခိုက်မှုတွေရှိနေတဲ့အထက်အခုနယူးယောက်မြို့တော်ဝင်ရဲ့ဆုံးဖြတ်ချက်ကနောက်ဆုံးထွက်ပေါ်လာတဲ့ကိစ္စတစ်ခုဖြစ်ပါတယ်။အမေရိကရဲ့ကြေးစာဂေါ့ကစားသမားများအသင်း PGA ရဲ့လာမယ့်နှစ် PGA Championship ကစားပွဲကိုထရန့်ရဲ့နယူးဂျာစီဂေါ့ကွင်းမှာမကျင့်ပါဘူးမဲခွဲဆုံးဖြတ်ပြီး၃ရက်အကြာနယူးယောက်မြို့တော်ဝင်ရဲ့ကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။နယူးယောက်မြို့တော်ဝင်ကအခုလိုဆက်ပြီးပြောပါတယ်
။ One of the contracts Trump organization has had up to now is for
Trump Organization ရဲ့ contract တွေထဲကတစ်ခုကတော့ Browns ကခေါက်ကွင်းတစ်ခုပါဒီ contract ကတော့ Championship ဒဂွန်ဆိုင် Golf ပြိုင်ပွဲတွေကျင်းပဖို့ဖြစ်ပါတယ်အဲ့ဒီမှာဘာဖြစ်သွားတယ်လဲဆိုတော့ Trump Organization ရဲ့ Golf ကွင်းတွေအလုံးမှာပြိုင်ပွဲတွေကျင်းပဖို့ခွင့်မပြုကြောင်း PGA ကပြောဆိုထားပါတယ်လို့ New York မြို့တော်ဝန်ကပြောဆိုခဲ့တာဖြစ်ပါတယ် Twitter နဲ့တခြားလူမှုကွန်ရက်မီဒီယာတွေကသမ္မတထရန့်ရဲ့အကောင့်တွေကိုပိတ်ပင်လိုက်တယ်လို့ပဲ Shopify ကလည်းသမ္မတထရန့်နဲ့ဆက်ဆံနေတဲ့ online store တွေကိုပိတ်ဖြက်လိုက်ပါတယ်။ရွေးကောက်ခံသမ္မတ Joe Biden ရဲ့နိုဝင်ဘာလ3ရက်နေ့ရွေးကောက်ပွဲအနိုင်ရမှုကိုလွှတ်တော်အမတ်တွေကတရားဝင်အတည်ပြုတဲ့လုပ်ငန်းစဉ်စနေချင်းလွှတ်တော်အဆောက်အအုံကိုချီတက်ကြမယ် Save America March အမေရိကန်ငုတ်ကဲတင်ရေးချီတွေ့ပွဲအတွက်ဝါရှင်တန်ကိုရောက်လာတဲ့ထောက်နဲ့ချီတဲ့ထောက်ခံသူတွေကိုဇန်နဝါရီလ6ရက်နေ့မှာသမ္မတထရန့်ကပန်ကြားခဲ့တာပါတရားမဝင်တဲ့သမ္မတရလာမယ်ဒါမျိုးအခြေအနေဖြစ်ခွင့်ပေးလို့မရဘူးလို့သမ္မတထရန့်ကချီတက်လာသူတွေကိုပြောခဲ့တာပါအလေးအနက်ထားတုံ့ပြန်တွန်းလှန်ဖို့ဒီလိုမတွန်းလှန်ဘူးဆိုရင်နိုင်ငံတစ်ခုကိုဘယ်တော့မှရမှာမဟုတ်ဘူးလို့သမ္မတထရန့်ကပြောဆိုခဲ့ပါတယ်။သမ္မတမင်ကွန်အပြီးမှာတော့သမ္မတထရန့်ကိုထောက်ခံတဲ့ထောင်းနဲ့ချီတဲ့လူအုပ်ကလွှတ်တော်အဆောက်အုံကက်ပီတယ်ကိုချီတက်ပြီးရဲအတားစီးတွေကိုတွန်းထိုးကြော်ဖြတ်ပြီးလွှတ်တော်တွင်ကိုဝင်ရောက်ကြပါတယ်။ဝယုံသုံးကားဖြစ်နေတဲ့လူအုပ်ထဲမှာ6ဦးသေဆုံးရပါတယ်။ဒီမိုကရက်ဥဆောင်တဲ့အောက်လွှတ်တော်ကသမ္မတထရန့်ကိုပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကတရားစွဲပါတယ်။လူသေဆုံးရတဲ့အထိဖြစ်ခဲ့တဲ့လွှတ်တော်အဆောက်အုံဝင်ရောက်စီးနှင်မှုဖြစ်ရမှာသမ္မတထရန့်ကသူ့ကိုထောက်ခံသူတွေကိုလှုံ့ဆော်အားပေးခဲ့တဲ့ဆိုတဲ့အချက်ကိုထောက်ပြပြီးအောက်လွှတ်တော်ကတရားစွဲဆိုလိုက်တာဖြစ်ပြီးဒါဟာဆိုရင်သမ္မတထရန့်အနေနဲ့ဒုတိယအကြိမ်ထပ်မံတရားစွဲဆိုခံရမှုဖြစ်ပါတယ်။ပထမအကြိမ်တရားစွဲခံရတာကတော့2019ခုနှစ်ဒီဇင်ဘာလကဖြစ်ပါတယ်။2020ပြည့်နှစ်သမ္မတရွေးကောက်ပွဲမှာပြန်လည်ရွေးကောက်ခန္ဓာမှာအာသာချက်ရဖို့အတွက်ဂျိုးဘိုင်ဒန်နဲ့တားဖြစ်သူကိုစုံစမ်းစစ်ဆေးဖို့ယူကရိန်းသမ္မတသည်ဗိုလိုဒီမာဇလင်စကီကိုတွန်းအားပေးကြိုးပမ်းခဲ့တာကြောင့်အာဏာအလွဲသုံးစားလုပ်မှုတရားစီရင်ရေးကိုအဟံအတားလုပ်မှုတွေနဲ့ဆွဲဆိုတာဖြစ်ပါတယ်။ဒါပေမဲ့2020ပြည့်နှစ်ဖေဖော်ဝါရီလမှာအထက်လွှတ်တော်ကအပြစ်မရှိကြောင်းဆုံးဖြတ်ခဲ့တာပါအခုဒုတိယအကြိမ်မှာတော့သမ္မတကိုအထက်လွှတ်တော်ကစစ်ဆေးမလားဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်